ရန်ကုန်တိုင်းလှိုင်တရာမြို့နယ်လှိုင်တရာဈေးမှာတက်ကျိုးပြတ်ကျတဲ့အတွက်လူ3ဦးသေဆုံးခဲ့ရတာပါအခုလိုမိုးရာသီမှာလက်မတွေပေါ်ရေရှက်နေတဲ့အချိန်ပြက်စစ်တက်ကျိုးပြတ်ကျမှုတွေဟာအများပြည်သူအတွက်အသက်အန္တရာယ်နဲ့အလွန်နှိမ့်ကနေပြီးဒီလိုဖြစ်ရမျိုးတွေအတွက်အစိုးရဘက်ကတာဝန်ယူတာဝန်ခံမှုအားနည်းနေတဲ့အတွက်ပြည်သူတွေအတွက်ဥပဒေကြောင့်အရအကာအကွယ်ပေးဖို့တောင်းခက်ခဲရှိနေတဲ့အကြောင်းဥပဒေရေးရအတိုင်းဝိုင်းကထောက်ပြပြောဆိုလာကြပါတယ်အပြည့်စုံကိုတော့ဆက်သွယ်စုံစမ်းထားတဲ့ထိုင်းအခြေစိုက် VOA သတင်းတောက်မအေးမာကသတင်းပေးပို့ထားပါတယ်ရှင
်ဇူလိုင်လ17ရက်နေ့မနက်ပိုင်းမှာလှိုင်သာယာဈေးအတွင်းပြက်စစ်ဓာတ်တိုင်ကဓာတ်ကျိုးတွေပြုတ်ကျတဲ့အတွက်လူသုံးဦးသေဆုံးမှုရှိခဲ့ကြောင်းလှိုင်သာယာမြို့နယ်မြို့မရဲစခန်းကတာဝန်ကျရဲအရာရှိတဦးကပြောပြပါတယ်
အော်တူတူကဈေးလာဝယ်တဲ့လူတွေပေါ့နော်ဟိုဒီစီဆုံးတဲ့လူတွေကဈေးလာဝယ်ကြတာဟုတ်ကဲ့ဈေးလာဝယ်နေတဲ့ပြည့်စစ်ဒါအကျိုးကဒီဘက်မှာလည်းအဲ့ဒီညာဒီရတဲ့တိုင်မိုးရတဲ့လိုက်ရွာဆိုမနေ့ကျော်အဲ့လိုဓာတ်ကျိုးပြုတ်ကျတာပါဗျာတူတူကအဲဒဏ်ရသူကတော့မရှိပါဘူးဗျာဟိုတီဆုံးသူကတော့၃ဦးပါမျိုးသမီး၃ဦးပါဗျာ
ကျိုးတွေနဲ့ပတ်သက်ပြီးတော့ပေါ့နော်ဒီပြင်ဆင်လာတို့ပြောင်းလဲလာတို့အဲ့ဒါမျိုးတွေကိုအနေနဲ့မဖြစ်အောင်ဘယ်လိုများလုပ်ထားလဲရှင်
အော်ဟုတ်ကဲ့အခု EV စီရတာတွေကိုဆောင်ရွက်နေပါကြာမြန်မာလျှက်စက်ကနေပြောလေ
ဒီရန်ကုန်တိုင်းအတွင်းမှာဒီလျှက်စက်တာကိုကျုပ်ကြပြီးတည်ဆုံမှုတွေဖြစ်နေတဲ့အခါကျတော့ဒီအောင်နဲ့ပတ်သက်ပြီးတော့ပေါ့နော်ဒီလိုမျိုးတောက်တဲ့ရှိလူတွေကိုတရားစွဲဆိုတာတို့အဲ့ဒါမျိုးတွေရောရှိလားရှင်
အဲ့အဲ့လိုမျိုးတော့မရှိပါဘူးဗျသူတေကင်းတော့ဖွင့်တာပါဗျာဟုတ်ကဲ့တကယ်လို့လုပ်ပြောပါတင်မှုတေကင်းဖွင့်တာတော့ဒီဥသာဓမ္မနာအတိုင်းတည်ဆုံးခြင်းဟုတ်မဟုတ်တင်မှုတေကင်းဖွင့်တဲ့သဘောပါဗျာ
ရန်ကုန်ပါဝင်မြန်မာနိုင်ငံတဝန်းလုံးမှာလျှက်စစ်ကြိုးနဲ့ပတ်သက်ပြီးအန္တရာယ်မဖြစ်အောင်လှုပ်ဆောင်နိုင်မှုတွေအားနည်းတဲ့အတွက်မကြာခဏဆိုသလိုလမ်းသွားရင်းနဲ့ဓာတ်ကျိုးပြက်ကြလို့လူတည်မှုတွေကတော့ရှိနေတာပါဒီဖြစ်ရနဲ့ပတ်သက်လို့ဥပဒေပိုင်းဆိုင်ရာအရပြည်သူတွေကိုအကာအကွယ်ပေးနိုင်တဲ့တည်ဆုံးရတဲ့သူတွေအတွက်ခံစား권ရှိတဲ့ဥပဒေနဲ့ပတ်သက်လို့ရန်ကုန်မြို့ကရှင့်နေဦးအောင်သူရင်ထွန်းကိုလည်းဆက်သွယ်မေးမြန်းကြည့်ခဲ့ပါတယ
်ဒီမှုဆိုင်ရာဥပဒေမှာဆိုရင်တော့ပို့ရောက်ခြင်းကြောင့်လူတည်မှုဆိုတဲ့ပုံမှန်ရှိပါတယ်အဲ့ဒီပုံမှန်မျိုးနဲ့ဆက်ဆိုင်ရာတာဝန်ရှိသူတွေကိုတရားစွဲဆိုနိုင်တဲ့အနေအထားမျိုးတော့ရှိပါတယ်ဗျသို့တော်လည်းတစ်ဖက်ကဘာရှိလဲဆိုတော့ပြည်သူဝန်ထမ်းဆိုင်ရာနဲ့ပတ်သက်လာလို့ရှိရင်ပြည်သူဝန်ထမ်းဖြစ်တဲ့သူကတရားစွဲဆိုခွင့်ပြုမယ်ဆန့်ရှင်တောင်းခံရပါတယ်အဲ့ဒီခွင့်ပြုမယ်ရတယ်ဆိုတဲ့အခါမျိုးမှာသာလင်တက်ဆိုင်တဲ့သူကိုတရားစွဲဆိုခွင့်ရမှာဖြစ်ပါတယ်တခြားနိုင်ငံတွေမှာဆိုရင်တော့တရားစွဲဆိုလို့ရကောင်းရနိုင်နေမယ်မြန်မာနိုင်ငံမှာတော့အဲ့လိုလိုတရားစွဲဆိုလို့ရတဲ့ပုံမှန်ကဏ္ဍတော့မရှိသေးပါဘူးဗျ
သို့ရတာဝန်ရှိသူတွေကပေါ်ရလို့ဖြစ်ပွားခဲ့တဲ့အမှုအခင်းတိုင်းကဒီမြန်မာနိုင်ငံမှာတရားစွဲဆိုတာမျိုးတွေတိတ်မတွေ့ရပဲနဲ့လူတွေလည်းလို့တည်တဲ့လူကလည်းတည်သွားတရားစွဲဆိုလို့လည်းမရအဲ့လိုမျိုးတွေဖြစ်နေတယ်ပေါ့နော်အဲ့ဒါကဘာကြောင့်ဖြစ်နေတာလဲရှင
်အတိအကျကတော့တရားဥပဒေရဖို့ပဲလုပ်ပိုင်ခွင့်ရှိတဲ့လူတွေတရားပြန်စွဲလို့မရအောင်ဥပဒေမှာပြတ်ထန်းထားလို့ပေါ့ဗျာတကယ်လို့ကဥပဒေကိုမျက်မျက်တရလေဗယ်ပေါ့လေဤသူမဆိုသူပြောနေတဲ့အခြေအနေလို့ပေါ့ဥပဒေထက်မှဘယ်သူမှမရှိဘူးဆိုတော့အရာမျိုးဆိုလို့ရှိရင်တော့အမီးကဘုမဆိုတရားစွဲစခွင့်ခွင့်ရရမှာပေါ့အဲ့လိုမဟုတ်ဘဲနဲ့ဒီအာဏာပိုင်ကိုပြန်ပြီးတရားစွဲတဲ့အခါမျိုးကြရင်တရားစွဲဆိုခွင့်ပြုမယ်ပါရမယ်ဆိုတာမျိုးနဲ့ထိတ်ထုတ်ထားတဲ့အတွက်ကြောင့်မလို့ဒီလိုမှုခင်းမျိုးတွေပေါ်မလာတာပါတရားစွဲဆိုခွင့်ပြုမယ်တောင်းခံလို့ရှိရင်ပြန်ချမပေးဘူးအချပေးရဆိုရင်တော့မှအချိန်မျိုးမျိုးစွဲပြီးတော့ဆွတ်ဆန့်ထားတဲ့အနေအထားမျိုးတွေဖြစ်တဲ့အတွက်တစ်ဖက်ကအဲ့ဒါတရားမစွဲဖြစ်တော့ဘူးပေါ့
သူရပိုင်ရဲ့တောင်းဝင်ပေါ်ရမှုကြီးချောင်းတည်ဆုံးရတဲ့သူတွေနဲ့ပတ်သက်ပြီးတော့ဒီညစ်နာကြီးရအောင်ဘယ်လိုများလုပ်လို့ရလဲရှင်
ဥပဒေကြောင့်ဆိုင်ရာရတော့တရားစွဲတဲ့ပေါ့တရားမကြောင်းရညစ်နာကြီးရလို့မှုအနေနဲ့မျက်စစ်နဲ့ဆိုင်နာဖြစ်တဲ့အတွက်မျက်စစ်ဝန်ကြီးဌာနကိုတရားပြိုင်ထားပြီးတော့တရားမညစ်နာကြီးတောင်းခံတာမျိုးတွေဒါတရားမညစ်နာမှုဥပဒေရပါတော့တရားစွဲဆိုလို့ရပါလေကဝန်ကြီးဌာနကိုကျွန်တော်ကတရားစွဲမယ်ဆိုရင်ပထမဆုံးအချိန် notice ပြရမယ် notice ပြတဲ့အခါမှာနှစ်လဆောင်ရတယ်ပေါ့အဲ့ဒီနှစ်လအစွဲပေါ့တရားမကျွန်တော်ဥပဒေပေါ်မှာရှိစေရနှစ်လဆောင်ရနှစ်လပြည့်မှသာလေတရားစွဲဆိုခွင့်ရှိတယ်တရားမကျောင်းဆိုင်ရာပြည့်တဲ့အတွက်အမှုကရှေ့ကြမယ်နောက်တစ်ခုကျွန်တော်အခေါ်ဆောင်ရပါလိမ့်ရှိပါတော့နော်အိုက်ကန်ကိုမခံနိုင်လို့တရားမစွဲကြတာများပါတယ
်ပြည့်စစ်ဝန်ကြီးဌာနကတာဝန်ရှိသူတွေကိုဆက်သွယ်မေးမြန်းဖို့ကြိုးစားခဲ့ပေမဲ့ဆက်သွယ်လို့မရခဲ့ပါဘူးရန်ကုန်တိုင်းအတွင်းမှာသုံးဘက်အတွင်းအခုလိုမျိုးဓာတ်ကြိုးတွေပြုတ်ကျမှုတွေဖြစ်ပြီးနောက်လူသေဆုံးမှုဖြစ်တာဟာဒီဖြစ်ရက်နဲ့ဆို6ဦးရှိသွားပြီဖြစ်ပါတယ်။အစိုးရထုတ်သတင်းစာတွေမှာတော့ရန်ကုန်မှာဓာတ်လိုက်မှုအန္တရာယ်ကင်းဝေးစေဖို့နဲ့လျှက်စစ်ဓာတ်အားပြတ်တောက်မှုတွေလျော့နေစေရန်အတွက်လှုပ်ဆောင်မှာဖြစ်လို့မနေ့ဖြန်တဲ့တစ်ပတ်ခါနှစ်ရက်မှာအချိန်ပိုင်းမီးပြတ်မှုတွေဖြစ်မယ်ဆိုပြီးရန်ကုန်မြို့တော်လျှက်စစ်ဓာတ်အားပေးရေးအဖွဲ့ကအသိပေးကြေညာထားပါတယ်ရှင်။